တပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းညှိနှိုင်းရေးဆွေးနွေးပွဲကိုပထမဆုံးအကြိမ်ပါဝင်တက်ရောက်လာတဲ့နာဂလက်နက်ကိုင်အဖွဲ့ကအပြစ်ခတ်ရက်စဲရေးကိုပါဝင်လက်မှတ်ရေးထိုးဖို့ရှိပေမဲ့နိုင်ငံရေးဆွေးနွေးပွဲကိုတော့စိတ်ဝင်စားမှုမရှိတဲ့အကြောင်းအဖွဲ့ခေါင်းဆောင်ကပြောဆိုပါရတယ်။နာဂလက်နက်ကိုင်အဖွဲ့ကအိန္ဒိယနဲ့မြန်မာနိုင်ငံမှာအခြေစိုက်လှုပ်ရှားနေတဲ့အဖွဲ့ဖြစ်ပြီးဘာကြောင့်နိုင်ငံရေးဆွေးနွေးပွဲကိုစိတ်ဝင်စားမှုမရှိတာလဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါရရှင်။
ဟုတ်ကဲ့ National Socialist Council of Nagaland NSCN ကအမျိုးသား Socialist Council နာဂပြည်အဖွဲ့ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းအိန္ဒိယမြန်မာနယ်စပ်ဒေသမှာအခြေစိုက်ပြီး2012ခုနှစ် AB လကမြန်မာအစိုးရနဲ့တိုင်းဒေသကြီးအဆင့်အပြစ်ခတ်ရက်စဲရေးအတွက်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်။နာဂလက်နက်ကိုင်အဖွဲ့ဟာဒီလိုအပြစ်ခတ်ရက်စဲရေးနဲ့ပတ်သက်ပြီးကျင်းပတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့လိုင်ဇာနဲ့လော်ခီလာစတဲ့ညီလာခံတွေကိုပါဝင်တက်ရောက်တာမရှိသလိုအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ဒီပွဲတွေကိုလည်းအရင်ကမတက်ရောက်ခဲ့ပါဘူးလက်ရှိရန်ကုန်မြို့မှာကျင်းပနေတဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးဆိုင်ရာဆွေးနွေးပွဲကိုနဂါအဖွဲ့ကတက်ရောက်လာတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့နာဂငင်းချမ်းရေးဖော်ဆောင်ရေးကော်မတီရဲ့ခေါင်းဆောင်ဦးကျော်ဝန်းစင်က NSCN အနေနဲ့တပြည်လုံးအပြစ်ခတ်ရက်စဲရေးမှာပါဝင်လက်မှတ်ရေးထိုးဖို့ရှိပေမဲ့အခြားနိုင်ငံရေးဆွေးနွေးပွဲတွေကိုတော့စိတ်ဝင်စားမှုမရှိကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့လည်းပဲဒီမြန်မာနိုင်ငံမှာကြာရောက်တဲ့နာဂတိပေါ့လက်နေကိုင်းနိုင်ငံဖွေးစီရကြတော့တနိုင်ငံလုံးတိုင်းတာပြစ်ခတ်ရဆေးလုပ်မယ်ဆိုတော့ကျွန်တော်တို့ကလည်းအပြစ်ခတ်ရဆေးရောကျွန်တော်တို့ကလည်းလူချင်းနဲ့တနိုင်ငံလုံးပြစ်ခတ်ရဆေးမှာကျွန်တော်တို့လည်းဒါကုရဲ့ဒေသအခြေအနေနိုင်ငံရဲ့အခြေအနေပုံမှာချေခံရတော့မှဒါလက်မှတ်ထိုးဖို့တော့ဒါအဲ့လိုတော့ကျွန်တော်ရည်ရွယ်ချက်တော့ရှိတယ်ငင်းချမ်းရေးနဲ့ဖွံ့ဖြိုးကိစ္စနဲ့ပတ်သက်ပြီးတော့မှဒီနှစ်ခုပုံမှာပဲချေခံရတော့မှကျွန်တော်တို့အဲ့လိုလက်မှတ်ထိုးဖို့စီစဉ်ရှိပါတယ်တခြားကိစ္စတွေကကြတော့ပြည်ထောင်စုမပြုတ်ခွေးတိုင်းဒါစီလုံးညီရဲ့စတဖြစ်ပေါ့နော်အဲအရာမျိုးတွေကြတော့တိတ်ကျွန်တော်တို့တွေ့တော့တိတ်အခြေမဟုတ်ဘူးဒါတွေကအဲတော့နိုင်ငံရေးဆွေးနွေးရမယ့်ကိစ္စတွေလည်းကျွန်တော်တို့တွေ့ရတိတ်အခြေမဟုတ်သေးဘူ
းနာဂလူမျိုးတွေဟာအိန္ဒိယနဲ့မြန်မာနိုင်ငံလွတ်လပ်ရေးရပြီးနောက်နယ်စပ်မြင်းသတ်မှတ်ချက်အရတရံငန်စီကွဲပြားရောက်ရှိသွားခဲ့ပါတယ်သူတို့အားလုံးပြန်လည်စုစည်းဖို့အတွက်ဆိုရင်မြန်မာအစိုးရနဲ့ချင်းဆွေးနွေးလို့မပြီးပြတ်နိုင်တာကြောင့်ဖြစ်တယ်လို့ဦးကျော်ဝန်းစိန်ကအခုလိုရှင်းပြပါတယ
်အခုလိုလိုအစီအမှာကျွန်တော်တို့နိုင်ငံရေးကိုအဓိကထားပြီးကျွန်တော်ဆွေးနွေးမယ်ဆိုရင်မြန်မာနိုင်ငံအစိုးရတစ်ခုထင်နေလေကျွန်တော်ကနိုင်ငံရေးအရေးကိုအဆုံးဖြတ်တော့မပေးနိုင်ဘူးဖြစ်မယ်အိန္ဒိယအစိုးရကဆိုရင်လည်းဒါဆောင်ရွက်ပေးနိုင်ခြင်းမရှိနိုင်သေးဘူးအဲဆိုတော့ဒီကျွန်တော်ကနိုင်ငံရေးကတော့တနစ်နေကြရင်ဒါကျွန်တော်နာဂလူမျိုးဟာဆိုရင်တော့ဒါတီတန်ပေါ်လေဒီအိန္ဒိယနဲ့မြန်မာကြားမှာတီတန်နိုင်ငံတစ်ခုအဖြစ်နဲ့ဒါရပ်တည်ပြီးတော့မှဒါနေထိုင်သွားဖို့ဆိုတော့မှဒါကိုယ့်အကူဒါယုံကြည်ချက်နဲ့ပေါ့ဒါအရှိကကျွန်တော်လူကြီးတွေရဲ့နိုင်ငံကြီးသမားတွေရဲ့လမ်းစဉ်ချမှတ်ချက်ရပေါ့အဲလိုတော်ရချင်းဖြစ်တယ်အဲဒီကြောင့်မလို့ဒီကနေ့ကျွန်တော်နာဂရဲ့နိုင်ငံရေးကိုဆွေးနွေးဖို့အရေးကတော့အခုလောလောဆယ်မှာတော့ဒါဘယ်လိုမှမဖြစ်နိုင်သေးတဲ့အပိုင်းဒါတော့အဲ့လိုရှိတယ်ခင်ဗ
ျလောလောဆယ်မှာနာဂလူမျိုးတွေဟာအိန္ဒိယနိုင်ငံအတွင်းလူဦးရေ2,000,000ကျော်လောက်နေထိုင်ပြီးမြန်မာနိုင်ငံစကိုင်းတိုင်းအထက်ပိုင်းဒေသမှာတော့လူဦးရေ6,000,000ကျော်လောက်နေထိုင်ပါတယ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလေရှိလဲဟဲနမ်မြွမြို့နယ်တွေကိုနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ထားပါတယ်လက်ရှိရန်ကုန်မြို့ကိုရောက်ရှိပြီးဆွေးနွေးပွဲတက်ရောက်နေတဲ့နာဂလက်နက်ကိုင်အဖွဲ့ကိုတော့ဥခပလန်ခေါင်းဆောင်နဲ့ NSCNK အဖွဲ့အဖြစ်လူသိများပြီးသူတို့အဖွဲ့ဟာအိန္ဒိယနဲ့မြန်မာပြည်နယ်စပ်ဒေသတွေမှာလက်နက်ကိုင်လှုပ်ရှားနေတဲ့အဖွဲ့ဖြစ်ပါတယ်သူတို့နဲ့ပြိုင်ဘက်အခြားနာဂလက်နက်ကိုင်အဖွဲ့တစ်ခုကတော့အိန္ဒိယနိုင်ငံမှာအဓိကလှုပ်ရှားနေတဲ့ ISAT နဲ့မွေပါခေါင်းဆောင်နဲ့ NSCNIM အဖွဲ့ဖြစ်ပါတယ်ရန်ကုန်မြို့မှာကျင်းပတဲ့ဒီလုံးဆိုင်ရာအပြစ်ခတ်ရစရေးဆွေးနွေးပွဲကိုတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလားခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့20နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ပါဝင်တက်ရောက်နေပါတယ်။အစိုးရဘက်ကတော့ဝန်ကြီးတွေပါဝင်တဲ့အစိုးရကိုယ်စားလှယ်လွှတ်တော်ကိုယ်စားလှယ်နဲ့တမတော်ကိုယ်စားလှယ်တွေခေါင်းဆောင်ပါဝင်တက်ရောက်ကြပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။ဒီလက်ရှိရန်ကုန်မြို့မြန်မာငင်းချမ်းရေးစင်တာမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တို့ငင်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ဖို့မရှိသေးတဲ့အကြောင်းမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတို့ကပြောပါရရှင်